ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီအဆင့်ဆင့်ရွေးကောက်တင်မြှောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူ293ဦးရှိပြီးအဲ့ဒီထဲက115ဦးရွေးချယ်ခံခဲ့ရပါတယ်။ရွေးချယ်ခံရသူတွေကနိုင်ငံဝန်ထမ်းဥပဒေနဲ့အညီတာဝန်ထမ်းဆောင်မှာဖြစ်တယ်လို့ရန်ကုန်မြို့တော်စီပင်သားရေးကော်မတီအပေါ်သစ္စာစောင့်တည်သွားမယ်လို့ကျန်းသစ္စာကြိမ်ဆိုခဲ့တာဖြစ်ပါတယ
်။
ကိုယ်စားလှယ်တွေကမနှက်ဖြန်သက်ဆိုင်ရာမြို့နယ်ခရိုင်နဲ့မြို့တော်အဆင့်စီပင်ရုံးတွေမှာစတင်တာဝန်ထမ်းဆောင်ကြမှာဖြစ်ပါတယ်။ရန်ကုန်မြို့မှာရင်ကျောပိတ်ဆို့မှုပြဿနာတွေ၊ရေကြီးရေလျှံမှုပြဿနာတွေ၊လမ်းတထားပျက်စီးနေမှုတွေနဲ့တောက်သုံးရေလိုအပ်ချက်တွေကြုံတွေ့နေရပြီးအဲ့ဒီပြဿနာတွေကိုစီပင်သားရဲကော်မတီကဖြေရှင်းမှုအားနည်းနေရတွေကြောင့်မြို့နယ်လူထုကဝေဖန်နေကြပါတယ်။အခုလိုနှစ်ပေါင်း60ကျော်မှာပထမဆုံးအကြိမ်အဖြစ်ပြည်သူဆန္ဒနဲ့ရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေပေါ်ပေါက်လာတဲ့အခါမှာတော့မြို့နေလူထုကြုံတွေ့နေရတဲ့ပြဿနာတွေပြည်လဲသွားမလားဆိုတဲ့မျှော်လင့်မှုတွေလည်းရှိနေပါတယ်။စီပင်သားရဲကော်မတီနဲ့မြို့နေလူထုအကြားယုံကြည်မှုကင်းမဲ့နေတဲ့အပေါ်ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကစိစက်ညှိနှိုင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအရှိပိုင်းခိုင်ကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဒေါက်တာဆိုးထွန်းကပြောပါတယ်။
ဒီကတော့ကျွန်တော်တို့ကပြည်သူလူထုအနေနဲ့စီပင်သားပေါ်မှာယုံကြည်မှုအားနည်းနေပါတော့။စီပင်လို့ပြောလိုက်ရင်ပြည်သူအများစုကကြောက်ကြတာပေါ့နော်။အဲကျွန်တော်အနေနဲ့ပြည်သူလူထုအနေနဲ့စီပင်သားလုပ်ငန်းတွေပြည်သူတွေပုံမှန်သိရှိအောင်ပြည်သူကလည်းစီပင်သားမူဝေးနားလည်အောင်ဒီအပြန်လန်ပေါက်ကူးဆောင်ရွက်ပေးတာဆက်လာတာပေါ့။
ရွေးချယ်ခံရတဲ့ကော်မတီဝင်တွေအနေနဲ့လမ်းဖောက်လှုပ်ခြင်း၊မြေစီမံခန့်ခွဲခြင်း၊လမ်းဘေးဈေးဆိုင်တွေနဲ့ကျူးကျော်ဈေးဆိုင်တွေကိုစီကံသတ်မှတ်ခြင်း၊ကျူးကျော်တွေကိုဖယ်ရှားခြင်း၊အခွန်ကောက်ခံခြင်း၊ရင်းနှီးမြှင့်ထားလုပ်ငန်းတွေကိုကြီးကြပ်ခြင်းစတဲ့လုပ်ငန်းတွေကိုလုံးပိုင်ခွင့်ရှိတယ်လို့ရန်ကုန်မြို့တော်စီပင်သားရဲဥပဒေမှာပြဋ္ဌာန်းထားပါတယ်။လုပ်ငန်းစဉ်အသေးစိတ်နဲ့ပတ်သက်ပြီးစီပင်သားရဲကော်မတီမှာရှိတဲ့ဌာနအသီးသီးကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့အနောက်ပိုင်းခိုင်ကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဇော်တိကဦးခင်လိုင်းကပြောပါတယ်
ဒီနေ့ခန်းနာမှာကျွန်တော်တို့ကိုဌာနဆိုင်ရာ20နဲ့ကျွန်တော်တို့ ਨੇ တွေ့ဆုံပွဲလုပ်တွေ့ဆုံပွဲလုပ်တဲ့အခါကျအဲ့ဒီကရလက်တွေကျွန်တော်ကြည့်ပါကြည့်ပြီးတော့ဘာတွေလုပ်ရမယ်ဆိုတာကျွန်တော်ဒီရသတင်းထုတ်ပြန်ပေးပါမယ်เนาะအခုချိန်မှာကျတော့ပြည်သူကရွေးချယ်လိုက်တဲ့သူတယောက်ဖြစ်တဲ့အတွက်ကျွန်တော်မဲဆွဲရတဲ့ကာလလည်းမဟုတ်အဲ့တော့ကိုလုံရမဲ့လုပ်ငန်းတိတိကျကျပြည်သူကျွန်တော်ချပြဖို့လိုပါတယ်ဘယ်လူတွေကတော့အခက်အခဲရှိတယ်ဘယ်လူတွေကအခက်အခဲမရှိဘူးဘာတွေဖြစ်နိုင်တယ်ဘာတွေမဖြစ်နိုင်ဘူးဘယ်ဟာတွေကပြည်သူတွေပါတဲ့ ਨੇ ဘယ်ဟာတွေကကျတော့ကျွန်တော်တို့ဘယ်လိုပါရမလဲဘယ်ဟာလွတ်တော်တွေပါရမလဲဆိုတာအသေးစိတ်ရှင်းလင်းပြောပြရမှာ
ရန်ကုန်မြို့တော်စီပင်သားရဲကော်မတီဝင်အဖြစ်အရှေ့ပိုင်းခိုင်ကဦးထေအောင်အနောက်ပိုင်းခိုင်ကဇော်တိကဦးခင်လိုင်းတောင်ပိုင်းခိုင်ကဒေါက်တာအေးမင်းမြောက်ပိုင်းခိုင်ကဦးခင်မောင်တင်တို့ရွေးချယ်ခံခဲ့ရပါတယ်မြောက်ကလာပါမျိုးနဲ့စီပင်သားရဲကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဦးထေဦးကမိမိတို့မျိုးနဲ့မှရေစည်ရလာကောင်းမွန်ရေးအတွက်လှုပ်ကင်သွားမယ်လို့ပြောပါတယ်
တောင်ပေးရဲ့နေရာစပြီးတော့ရက်ွက်တွေဆင်းမယ်မြို့နယ်တွေဆင်းမယ်မြို့နယ်ရက်ွက်လိုက်ဆင်းပြီးတော့ကိုတက်နိုင်ဆိုကြိုးစားပြီးတော့လှုပ်ဆောင်ရမယ်လို့ကိုကတိပြုရေစည်ရလာကိုကိုတန့်ရှင်းကိုရေလုံးစပြီးတော့ဖြည့်ရှင်းဖို့စဉ်းစားထားတယ်ရေစည်ရလာကောင်းမှုအတွက်ကိုဒီမြို့နယ်ပြည်သူတို့ရဲ့ဒီလက်ရှိကိုလန်းစရာဌာနကကြီးကဲ့နဲ့ကိုပူးပေါင်းပြီးတော့လိုအပ်တဲ့ဆန္ဒတောင်းပြီးသူဖြည့်ရှင်းရမယ်လို့စိတ်ကူးပါတယ်
ဘုဒ္ဓထောင်မြို့နယ်စီပင်သားရဲကော်မတီဝင်အဖြစ်ရွေးခန့်ရသူဒေါ်သက်သက်မွန်ကမြို့နယ်ရဲ့ရေစည်ရလာကောင်းမွန်ရေးနဲ့တန်ရှင်းရေးကိုဆောင်ရွက်သွားခြင်းတယ်လို့ပြောပါတယ်
ဘုဒ္ဓထောင်မြို့နယ်ဆိုရေရမ်းရှင်းတယ်ဘုန်းကြီးများဥပမာဆိုလို့ရှိရင်ဒီရေစည်ရလာကောင်းအောင်ဆောင်ရွက်မယ်နောက်ပြီးတော့နောက်ပင်လန်းကြားတွေမြစ်ပတ်တယ်အဲ့ဒါမျိုးတွေမှာတော့เนาะပို့ပီးကောင်းအောင်ပေါ့လှူဆောင်မယ်လို့စိတ်ကူထားပါတယ်
ကျန်းသက်စာကျင်းဆိုပွဲကိုရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးမြင့်စွေမြို့တော်ဝင်ဦးလာမြင့်နဲ့စီပင်သားရဲကော်မတီတာဝန်ရှိသူတွေအပြင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်ဝင်ကြီးချုပ်ဦးမြင့်စွေနဲ့မြို့တော်ဝင်ဦးလာမြင့်တို့ကကော်မတီဝင်တွေကိုအားကိုးကြောင်းနဲ့မြို့တော်စီပင်သားရဲအတွက်ဝိုင်းဝန်းဆောင်ရွက်သွားကြဖို့ပြောကြားခဲ့ပါတယ်ရွေးကောက်ခံရတဲ့ကော်မတီဝင်တွေက2015ခုနှစ်ကုန်အထိတက်တန်းတစ်နှစ်ကြာတာဝန်ထမ်းဆောင်ရမှာဖြစ်ပြီးမြို့နယ်ခရိုင်နဲ့မြို့တော်အဆင့်အသီးသီးအတွက်လစာ7,800ကနေ3သိန်းထိရရှိကြမှာဖြစ်ပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။